ကံဘလူမျိုးမှာတောင်သူတွေလက်ရှိမှာပေါ့လေတရားစွဲခံထားရတာနေနဲ့ပတ်သက်ပြီးတော့အခြေအနေလေးတွေဘလို့ဖြစ်တာလဲဆိုတာလေးအရင်ဆုံးရှင်းပြပြပါဦ
း။ Okay တောင်သူတရားစွဲဆိုတဲ့အနေနဲ့ကိစ္စကတော့2013ခုနှစ်ကတထောင်ချုပ်ကိုချုပ်မင်းစောတောင်သူတွေလာရောက်ပြေဆုံးသွားတယ်။ပြေဆုံးပြီးတော့တောင်သူတွေကိုဒီကောင်1413ကပြန်ပြီးသွားပါတယ်။2014ရဲ့မှာလည်းဒီ1524ကဆိုပြီးတော့တောင်သူတွေကိုနောက်ပတ်ရှင်တွေပြန်ပြီးပါတယ်။အဲဒီမှာတောင်သူတွေကဝင်ရောက်ဆက်ပြီးတဲ့ခါကျတော့သူတို့စစ်တပ်ကတည်သားချထားတဲ့သူတွေကသူတို့ရဲ့တိနိုင်ကင်းတွေကိုဖျက်ဆီးပါတယ်ဆိုပြီးမဟုတ်မှမင်းနဲ့တရားစွဲဆိုတာနဲ့ပတ်သက်ပြီးခုလိုမျိုးမှုတွေဖြစ်သွားတယ်
အဲ့ဒီလေတွေကိုဝင်ရောက်ထုံရက်တာကဘယ်တော့မှစပြီးဝင်ရောက်ထုံထုံရက်တာလဲသူတို့ကရောဒီလေတွေကိုဝင်ရောက်ထုံရက်တဲ့အတွက်ကြောင့်မလို့ဘယ်လိုပုံမှန်မျိုးတွေပေါ်ပြီးတက်ပြီးတော့တရားစွဲထားတာမျိုးလဲအဲ့ဒါလေးလည်းရှင်းပြပြပါ
တောင်သူတွေက2013ခုနှစ်ကနေအဲ့ဒီစစ်ထောက်ချုပ်ပြန်ပြီးတော့ပြန်နေဝင်ရောက်ဆက်ပြုလုပ်ကန်ခင်ကြပါအဲ့ဒီတုန်းကတော့တောင်သူတွေတရားစွဲဆိုမခံဘူး2014ထဲမှာနောက်ပိုင်းမှာတောင်သူတွေကဒီတရားစွဲဆိုခံရတာလည်းများပြားလာပြီးတော့၄နှစ်ခွန်းနဲ့ပေါ့
အဲ့ဒီလေတွေကိုဘသူတွေကဘယ်ချိန်ကာလတုန်းကသိမ်းယူခဲ့တာလဲဒီသိမ်းယူခဲ့တဲ့ဤကပေါင်းကလည်းဘယ်လောက်များရှိပါတယ်လဲဆိုတာလေးပြောပြပေးပါဦးဗျာ
Okay ကျွန်တော်အဲ့ဒီမြေတွေကို1999ခုနှစ်ကရွှေဘူတထပ်နှစ်ကသိမ်းယူကြတာပေါ့သူတို့ကကြာဆိုင်ပြုမယ်ဆိုပြီးတော့အကြောင်းပြချက်နဲ့ဤကပေါင်း1300ငွေတိုင်းပေကြီးခိုးတာကြီးွာမြေတွေကိုသိမ်းဆည်းသွားတာပါ
တရားဆွဲခံရပြီးတော့ထောင်ချသွားတဲ့လေသမားစုစုပေါင်းဆိုလို့ရှိရင်ဘယ်လောက်များရှိပါလဲ။ဟ
ုတ်ကဲ့တောင်သူလေသမားစုစုပေါင်း456ဦးပေါ့။သူတို့တွေတရားဆွဲဆိုခံထားတာပေါ့။တိန့်ဆဲခံထားတဲ့လေဤကပေါင်းက1300ပါ။ဟိုလက်ရှိလောလောဆယ်ရတော့ဒီ19နှစ်ရဆိုရင်တောင်သူ18ဦး၄နှစ်ခွန်နဲ့ထောင်တွေတိတိကျသွားကြမှာ။ဒီ2014 5လပိုင်းရနဲ့ဒီမူလပိုင်ရှင်တွေကိုသူတို့တက်ကတိကျချထားတဲ့ပုံပေါ်ရပါဘို့သူတို့စိုက်ထားတဲ့တိနိုင်ရင်းတွေကိုကြံရင်းတွေကိုဖျက်ဆီးပါတယ်ဆိုပြီးတော့အကျိုးဖျက်ဆီးမှု၄နှစ်ခွန်နဲ့တရားဆွဲဆိုတော့
ဘယ်တရားရုံးကနေပြီးတော့ဒီပြစ်ဒဏ်တွေကိုချပေးတာလ
ဲ။ဟုတ်ကဲ့ကံလူမျိုးတရားရုံးကပ
ါအခုလိုတရားဆွဲပြီးတော့အမိန့်ချလိုက်တဲ့တောင်သူလက်သမားတွေလည်းရှိတယ်ဆက်လက်ပြီးတော့လည်းတရားဆွဲခံထားရတဲ့တောင်သူလက်သမားတွေလည်းရှိတယ်ဆိုတော့တရားရုံးမှာအမှုရင်ဆိုင်ဖို့အတွက်ကိုတောင်သူတွေအနေနဲ့ဆက်လက်ပြီးတော့ဘယ်လိုပြင်ဆင်သွားမလဲဆိုတာလေးလည်းပြောပြပါဦး။
ဟုတ်ကဲ့တောင်သူလေသမားညာခုထောင်ထမ်းချခံရတဲ့ပုံပေါ်တွေကိုကျွန်တော်တို့ခရိုင်တရားရုံးမှာအစီအကံထပ်ပြီးတော့ဝင်မှာပေါ့ဗျာသူရှင်းနေတဲ့လုံဆောင်ကြမှာပေါ့ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဆုံးဖြတ်ထားတာကိုမတရားထောင်ချပြတာတွေကိုကျွန်တော်တို့တောင်သူလေသမားတွေကလည်းမကြည်နာဘူးအဲ့ဒီပဲကျွန်တော်တို့ဆန္ဒထုတ်ဖို့ပို့ရတည်အောင်ရည်ရွယ်ထားပါတယ်ဒီတက်သိမ်းကြီးတွေပြန်ရရေးအတွက်ကနေပြီးတော့မတရားပြစ်ဒဏ်ချခံရတဲ့တောင်သူတွေလွတ်မြောက်ရေးအတွက်ကျွန်တော်တို့ဆန္ဒထုတ်ဖို့ပေါ့တကယ်ပြင်ဆင်ထားတဲ့မြည်နဲ့ပတ်သက်လို့ကျွန်တော်တို့ဒီတောင်သူလေသမားတွေမိသားစုစောင့်ဝင်ရေးတွေခက်ခဲတယ်ဟိုဒုက္ခပေါင်းစုံပေါ့ကြုံတွေ့ခဲ့ရတယ်အဲ့ဒီအတွက်ကျွန်တော်တို့ဒီဟာတွေကိုနိုင်ငံတော်ကနေပြီးတော့ဖြေရှင်းပေးဖို့ရလိုအပ်တယ်ပေါ့ဗျာမူလပိုင်ရှင်တွေကတောင်သူလေသမားတွေကတောင်သူလုပ်တာနဲ့ထောင်ကြရတဲ့ဖြစ်မျိုးတွေကျွန်တော်တို့ဘယ်ဒေတာမှလည်းမကြားရင်ပေါ့ဒီတင်းစားရင်းမှလည်းဖတ်နေရတဲ့ဒါတွေကမဖြစ်တဲ့နေဟာတွေပေါ့ဗျာကျွန်တော်ဒါမျိုးတွေကိုကျွန်တော်နိုင်ငံမှာလည်းကြားလို့မကြားချင်ပါဘူးဒါမျိုးဖြစ်မျိုးတွေမကြုံတွေ့သေးချင်ပါဘူးတောင်သူတွေအဲ့ဒီဘေးမျိုးတွေကနေအားလုံးကင်းလို့ကြပါသေးလို့ကျွန်တော်ဆုတောင်းပါ
အခုလိုပြကြပေးရတဲ့အခုကျေးဇူးများတင်ပါတယ
်ဟုတ်တယ်ဗျာ